'cause it only serves to make me more determined to achieve my final goal.
And he needed a muggy.အဒီမိုကရေစီတို့ကကွန်ဂျီနီယာမှာခြံခံနာ5ရက်နေနဲ့ရှိပါတယ်5ရက်မှာဆိုလို့ရှိရင်အမျိုးသမီးဤရဲ့ခြံခံနာပေါ့နော် area ကတစ်ခုအပေါင်းဖြစ်ပါတယ်အဲ5ခုကတော့ civil society development ပေါ့နော်ဒီဒီကြက်လွတ်လပ်တဲ့လူမှုအဖွဲ့အစည်းတွေပေါ်ပေါက်လာဖို့ပြီးတော့အမျိုးသမီးရေးကိစ္စနောက်တစ်ခုကတိုင်းရင်းသားရေးဒီ independent media လို့ခေါ်ရတဲ့လက်တဲ့ free media တွေပေါ်ပေါက်လာဖို့ ਨੇ ဒီလူခွင့်ချုပ်ဖောက်မှုတွေမှတ်တမ်းတင်တဲ့ကိစ္စပေါ့လေဆိုတော့တစ်ခုနဲ့တစ်ခုနဲ့ရှင်းဆက်မှုရှိပါတယ်ဒါပေမဲ့ဒီအမျိုးသမီးအရေးကိစ္စကဒါလည်းပြောမစို့ရှင်ဦးစားပေးအထဲမှာပါပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာဒီဒီမိုကရေစီဒါနိုင်ငံခုဖြစ်ဖို့ဆိုတာကဒီအမျိုးသမီးခန့်ခါရမပါလို့မရပါဘူး။အမျိုးသမီးတွေကဒီအမျိုးသားတွေနဲ့တန်တူအခွင့်အရေးရမှဒီမိုကရေစီနိုင်ငံခုလို့ပြောလို့ရမှာပါ။အဲ့အတွက်ကြောင့်မို့ NDT အနေနဲ့ဒီအမျိုးသမီးအရေးကိစ္စကိုထောက်ပံ့မှုတွေရှိပါတယ်ခင်ဗျ။အ
ဲ့တော့ကူညီထောက်ပံ့မှုရှိတယ်ဆိုတော့ဘယ်နေရာတွေမှာလဲဘယ်အဖွဲ့အစည်းတွေကိုလဲနောက်ပြီးတော့မှဘလို့ကန္တာတွေလဲနောက်ပြီးတော့ထောက်ပံ့တဲ့နေရာမှာလေကိုထောက်ပံ့မှုကဘလောက်ထိရောက်မှုရှိလဲဆိုတာကိုဘယ်လိုသုံးသပ်ပြီးတော့ဆုံးဖြတ်ပါလဲရှင
်အဓိကကတော့ကျွန်တော်တို့ကူညီပေးတာကဒီနိုင်ငံရေးလူမှုရေးပြီးတဲ့အခါကျတော့ဒီလိုနေရာမျိုးတွေမှာမျိုးသမီးတွေကခေါင်းဆောင်မှုခံခံနာနေပေါင်းဝင်လာဖို့အတွက်ပေါ့နော်ပြီးလို့ရှိရင်ဒီအမျိုးသမီးတွေကိုဖိနှိပ်ချုပ်ချယ်ခံရတာခွဲခြားဆက်ဆံခံရတာတွေဒီအခြားဖက်မှုခံရတာတွေကိုသူတို့တွေနိုးကြားလာအောင်တိလာအောင်သူတို့ကိုသူတို့ဒီဟာတွေကိုကာကွယ်နိုင်စွမ်းနဲ့ရှိလာအောင်ဟိုတင်ဟန်းနေပြီးတာမျိုးတွေဒီနိုင်ငံ policy တွေပေါ့နော်ဟောပြောင်းလဲဖြစ်ဖို့အတွက်ကူညီနိုင်တဲ့အဲ့လို program မျိုးတွေကိုကျွန်တော်တို့ကူညီပေးပါတယ်ဒီမှာဆိုရင်တိုင်းသားအမျိုးသမီးကဏ္ဍတွေမှာဆိုလို့ရှိရင်လည်းကချင်လူမျိုးအဖွဲ့တို့ဘလောင်မျိုးမျိုးအဖွဲ့ချမ်းလူမျိုးအဖွဲ့တို့မျိုးအဖွဲ့မျိုးတွေလည်းကျွန်တော်တို့ကူညီပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမြန်ကုန်လိုမျိုးပြည်မတွေမှာလည်းထူထောင်မှုတွေရှိသလိုတိုင်းသားဒေသတွေမှာပို့ပြီးတော့ပညာရေးအခြေခံဒီဟို culture တွေကြောင့်ပို့ပြီးတော့ဖိနှိပ်မှုတွေပို့ပြီးတော့ကြုံနေရပါတယ်ဆိုတော့အဲ့ဒီဒေသတွေမှာလည်းကျွန်တော်တို့အကူအညီတွေအများကြီးပေးပါတယ်နိုင်ငံရေးဘက်ကကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့လောလောဆယ်မှာစွတ်တော်ရဲမှာဆိုလို့ရှိရင်95ရာခိုင်နှုန်းပေါ့လေကျော်ကျော်လောက်ကဒါအမျိုးသားတွေပဲလွှမ်းမိုးထားပါတယ်မအမျိုးသမီးတွေပေါင်းမှု400ခန့်လုံးကျော်တော်လေးပဲရှိလို့ပြောပါရယ်ရက်ကြီးအုပ်စုအစင်းတွေမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခန်းကဏ္ဍအရန်ကုန်နေပါရယ်အမျိုးသမီးတွေကခေါင်းဆောင်မှုနေရာမရှိနေကြပါဘူးနိုင်ငံရေးပါတီတွေမှာလူမှုအဖွဲ့အစည်းတွေမှာအမျိုးသမီးတွေကခေါင်းဆောင်မှုနေရာဟိုမရကြပါဘူးနေရာအပြည့်အစုံမခံရပါဘူးတချို့နေရာတွေမှာဆိုလို့ရှိရင်အမျိုးသမီးတွေဒါမျိုးခေါင်းဆောင်မှုနေရာယူရမယ်ဆိုရဲအပြည့်အလို့ကြမှုမရှိကြသေးပါဘူးအဲ့တော့ဒီအမျိုးသမီးခေါင်းဆောင်နေရာနေပြီးတော့ဒီစားရီတို့က policy ရပါဖြစ်ဖြစ် activity ရပါဖြစ်ဖြစ်သူတို့တွေကအကူအညီပေးပါတယ်သူတို့ဒီကောင်းဆောင်မခံခဏနေရာယူလာနိုင်အောင်ရေရှင်းမြင့်တင်တဲ့တနန်းမျိုးတွေပူပူစွာဖြစ်စရာတွေကိုသူတို့တွေပေးပါတယ်ပြီးလို့ရှင်စားဆောင်တွေထုတ်ဝေတာတွေမျိုးသမီးတွေအကြောင်းဝီနားလဲလာအောင်ပေါ့နော်နောက်တစ်ခုကျွန်တော်ပြောချင်တာကတော့အရေးကြီးတဲ့တစ်ခုကအနည်းဒီအနေနဲ့ကတော့ကျွန်တော်တို့သူတို့ရဲ့အဖွဲ့အစည်းမှာပြည်သူမျိုးသမီးအဖွဲ့တွေကပါဝင်ပေါ့နော်ဘာလို့ပါကျွန်တော်တို့အနေနဲ့ကိုယ်တိုင်ကိုယ်ကျောက်ဝင်ပြီးတော့ implement လုပ်လို့ကျွန်တော်ကမရပါဘူးဆိုတော့အဓိကကလည်းဒီဒီဘက်မှာရှိတဲ့အဖွဲ့အစည်းအမျိုးသမီးအဖွဲ့တွေအမျိုးသမီးခေါင်းဆောင်တွေကလက်ရှိမှာဒီအခြေအနေနဲ့ဘာလို့ program တွေဘလို့ activities တွေကသူတို့အတွက်အံ့ဖွယ်ချက်အဖြစ်ဆုံးလဲဆိုတာသူတို့အတိအဆုံးပါပဲသူတို့လုပ်ချင်တဲ့ program တွေ NDT ကငွေကြေးရကျွန်တော်ကူညီပေးတာဖြစ်ပါတယ်ခင်ဗျအ
ဲ့လို NDT ကဒီငွေကြေးရကူညီပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရမှာဒီ project ကာလပြီးတဲ့အခါကျတော့ဒီထိရောက်မှုဘလို့ရှိတယ်လဲဆိုတာကိုဘလို့ပြန်ပြီးတော့အကဲဖြတ်လဲရှင
်ပြောမယ်ဆိုရင် democracyproject တွေမှာက evaluate လုပ်တယ်ပေါ့နော်ဘယ်လိုမျိုးအခက်ခံလဲဘယ်လိုမျိုးတိုးတက်မှုရှိလဲဆိုတာဒါကဟိုပြောမယ်ဆိုရှင်အလွန်ခက်ခဲတဲ့ကိစ္စပါဒါပေမဲ့ကျွန်တော်တို့ကဘယ်လိုမျိုး evaluate လုပ်ပါလဲဆိုဒီ project ဖွင့်လုပ်တဲ့အခါမှာဒီ project ပေါ်မှာသူတို့အောင်မြင်အောင်လုပ်နိုင်နိုင်လားပြီးလို့ရှင်သူတို့ရဲ့ဘယ်လိုမျိုးအဆင့်မျိုးမြင်လာနိုင်လဲဥပမာဆိုလို့ရှင်ကျွန်တော်တို့အများနဲ့ပြောလို့ရှိပါဦးမှာဘယ်လောက်မျိုးမြင်ဖွင့်လုပ်ဖွင့်မျိုးပေါ့အရှင်လုံးရတဲ့၄၅စနစ်တုန်းကလူတီအလွန်နေတယ်အဲ့ဒါဖြည်းဖြည်းချင်းမှအခုဆိုလို့ရှိရင်နောက်ပိုင်းနေ့မှာ UN မှာပဲပြောပြောနိုင်ငံတကာစင်ကြီးတွေမှာပဲပြောပြော report တွေမှာပဲပြောပြောသူတို့တွေကရှေ့ချမ်းကိုအများကြီးရောက်လာကြတာတွေ့ရပါတယ်။ဒီသူတို့ရဲ့ထုတ်ပြန် report တွေကိုသူတို့ရဲ့အသုံးပြုနေလဲသူတို့ရဲ့ဒါတွေပြန်ပြီးတော့အကူကားနေလဲဘယ်စင်သတင်းစာစာနယ်ဇင်းနိုင်ငံတကာ report တွေကနေပြီးတော့အသုံးပြုနေလဲဆိုတော့ကျွန်တော်ကြည့်ရပါတယ်။နောက်တစ်ချက်ကကြတဲ့ခါကျ anecdote ပေါ့ဖြစ်ပြပေါ့သူတို့ရဲ့အကောင်းဆုံးမှုခန်းကဏ္ဍမှာနိုင်ငံရေးဖွဲ့စည်းရေးခန်းကဏ္ဍမှာလူမျိုးဖွဲ့စည်းရေးခန်းကဏ္ဍတွေမှာပါလာကြလားဒါတာဒီလိုမျိုး anecdote ဒီအနေနဲ့လည်းကျွန်တော်တို့သုံးသပ်ရပါခင်ဗျ။
ကိုအမောစင်နဲ့ဗမာပြည်ကိုမကြခဏသွားတယ်ဆိုတော့ဒီအမျိုးသမီးအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာပေါ့နော်။နည်းနည်းဥပမာလေးတွေပြောပြလို့ရမှာရှင
်။ပြောမယ်ဆိုရှင်ဒီကျွန်တော်တို့ဒီကိစ္စကို support လုပ်နေတာကတော့1989 90ခုနှစ်ထဲဆိုတာနှစ်ပေါင်းများစွာကြာပြီကျွန်တော်တို့ support လုပ်နေတာပါ။အခုလောလောဆယ်မှာဥသိန်းစိန်ဆိုရလဆက်နောက်ပိုင်းမှာနှစ်နဲ့သုံးနှစ်မှာဆိုရှင်ကျွန်တော်တို့အတီတွင်းကိုဟိုဝင်ပြီးကူညီ support လုပ်လာနိုင်တာရှိပါတယ်ခင်ဗျ။ကျင်းလို့ဆိုလို့ရှိရင်ပြည်တွင်းမှာအခြေအနေတောင်းတောင်းကြောင့်ဟိုမျိုးသီးအဖွဲ့အစည်းအနေနဲ့ဟိုပြည်ဝင်ချက်တည်နိုင်တာဒါမှမဟုတ်လို့ရှိရင်လူပိခံပြည်ချက်တည်နိုင်တာရှာပါတယ်အခုဆိုလို့ရှိရင်ဒီလိုမျိုးအဖွဲ့အစည်းလေးတွေက ပြည်နယ်ပူးပြီးတော့ပေါ်ပေါက်လာပါတယ်ပြီးလို့ရှိရင်နေဆက်ခြေဆက်အဖွဲ့စည်းတွေကအခုဆိုလို့ရှိရင်ဥမာပြည်တွေဝင်တန်းတာဒေသတွေမှာဒေသခံတွေနဲ့ပူးပေါင်းပြီးတော့မျိုးစည်းရေးကိစ္စတွေတက်တက်ကြွကြွလှုပ်ရှားနေတာတွေကျွန်တော်မြင်နေရပါတယ
် NED အနေနဲ့အထောက်ပံ့တွေ grants တွေပေးတဲ့နေရာမှာဘယ်လိုမျိုးအကဲဆတ်မှုတွေရင်ဆိုင်ရပါလဲရှင
်ကျွန်တော်ဒေသနဲ့အဖွဲ့စည်းတော့မပြောလို့တော့ပေါ့ဥမာဆိုလို့ရှိရင်ကျွန်တော်နေဒေသတစ်ခုကျွန်တော်သွားပါတယ်သွားတဲ့အခါမှာမျိုးသီးဖွဲ့ဝင်ပေါင်းဒီရကျတော့မှရှိတယ်ပြီးလို့ရှိရင်သူတို့ရဒီလရှင်ကြောင်းမှာသူတို့ရုံးငန်းဖွင့်ထားတယ်ပြီးလို့ရှိရင်သူတို့ပုံမှန်ချင်းချင်းငွေတောက်ခံမှုတွေရှိတယ်တောက်ခံပြီးတဲ့အခါကျတော့ဒီလိုအပ်တဲ့အမျိုးသမီးတွေကိုပုံစံမျိုးစုံနဲ့သူတို့ကူညီတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကဒီအမျိုးသမီးဖွင့်ရတော့လုပ်နေတယ်သူတို့တွေဒီဟာတွေကိုလုပ်နေတယ်ဆိုအမျိုးသမီးအဖွဲ့လို့တော့မှသူတို့မသိဘူးပြောချင်တာကကျွန်တော်တို့ဖွင့်စည်းတွေစပြီးတော့ပုံမှန်ပေါ်လာတာကအရင်နေပါသေးတယ်ဆိုတော့သူတို့တွေလုပ်နိုင်တာအရင်ရှိပါတယ်သူတို့ capacity သူတို့လုပ်ချင်တဲ့ဒီဟာဒေတာတွေမှာသူတို့ရဲ့ capacity သူတို့ရှိပါတယ်ဒါပေမဲ့ဒီလိုမျိုးနိုင်ငံတကာဒူနာရီနဲ့ဆက်ဆက်ပြီးတော့လုပ်တဲ့ဟိုအလေးထားနည်းနည်းအားနည်းသေးတာတွေ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဟာကိုတော့ဟိုတော်တော်လေးအားထုတ်ယူရပါတယ်သူတို့ဒီဟိုနိုင်ငံရေးဆန္ဒကိုယူတဲ့အခါမှာနိုင်ငံရေးမီစနစ်နဲ့ဘယ်လိုမျိုးယူနိုင်မလဲဘယ်လိုမျိုး present လုပ်နိုင်မလဲဘယ်လိုမျိုး reporting လုပ်နိုင်မလဲဆိုတဲ့ဟာမျိုးကတော့သူတို့မှာအားနည်းပါသေးတယ်ဒါပေမဲ့သူတို့လုပ်ရမယ့်သူတို့ရဲ့ activities တွေကတော့သူတို့အားမနည်းပါဘူးလုပ်နိုင်ပါတယ်ခင်ဗျာ
အခုနောက်ပိုင်းမြန်မာနိုင်ငံမှာလည်းပြည်ပခါရခိုင်မှာလည်းရှိတယ်ကချင်ပြည်နယ်မှာလည်းရှိတော့ဒီရင်းချမ်းကြီးတိဆောက်ရမှာမြို့သမီးတွေရဲ့ခန့်ကန့်နဲ့ပတ်သက်ပြီးတော့အိန္ဒိယကကူညီဆောင်ရွက်တယ်ရောရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်ရှိပါတယ်ဒါပေမဲ့ခုနကကျွန်တော်ပြောသလိုပေါ့တမာတီရဲ့ခန့်ကန့်မှာမြို့သမီးတွေတပ်ပေါင်းစုံကပါဝင်ဖို့လိုပါတယ်ဥပမာဆိုလို့ရှိရင်စတော်ကိစ္စတွေမှာမြို့သမီးစတော်အမတ်တွေပူကြီးဖြစ်လာဖို့ပါတီတွေရက်ကွက်ဒီမှာခေါင်းဆောင်တွေဖြစ်လာဖို့ဒီလူမှုအဖွဲ့အစည်းတွေပြောနေ NGO တွေ Civil Society တွေမှာလည်းဒီ activist level မှာတော့မှမြို့သမီးတွေကိုခေါင်းဆောင်မှုခန်းခဏကိုပြီးဖို့တွန်းဆုတ်ကြပါတယ်မြို့သမီးခေါင်းဆောင်မှုဆိုအမြဲကြပါမြို့သမီးအသိဝင်တွေရှိတယ်ခုန peace ကိစ္စမှာလည်းပါဖို့လိုတယ်အခုခတ်တာကဒီအဖွဲ့အစည်းတွေကိုလည်းနေရာမပေးချင်တဲ့ပြဿနာသူတို့ခတ်ခဲ့တယ်လေဟို observer အနေနဲ့လက်ခံနေတဲ့အချိန်ဝင်ထိုင်ကိုသူတို့ဖွင့်မပြဘူးဆိုနေရတယ်မှာ
နောက်တစ်ခုဒီ2015ရွေးကောက်ပွဲရလေနီးကလာပြီဆိုတော့ဆစောကောင်မွန်စင်ပြောလို့ထွက်တော်မှာမြို့သမီးတွေရဲ့ပါဝင်မှုကလေ400ခန့်နှုန်းပဲရှိနေတယ်ဆိုနိုင်ငံရေးနှိုးချမှုနဲ့ပတ်သက်ပြီးတော့ပါရောမြို့သမီးတွေရဲ့အခမ်းအကဏ္ဍကို NED အနေနဲ့ဘလူး projects အနေနဲ့မြင့်တင်ပေးတာတွေရှိပါလေအသေးစိတ်ကလေးပေါ့နော်သိချင်လို့ပါ
အခုရွေးကောက်ပွဲအတွက်ပေါ့နော်ကျွန်တော်တို့ဗာမျိုးကြီးမျိုးအကူအညီပေးတာမျိုးရှိလဲဆိုလို့ရှိရင်ဒီမြို့သမီးဆိုတော့အမတ်တွေဖြစ်လာဖို့အတွက်ဒီအမျိုးသမီးအဖွဲ့အစည်းတွေကနေပြီးအခုလည်းစပြီးတော့သူတို့တွေ train လုပ်နေတာရှိတယ်ဒီကောင်းဆောင်မှုနေအောင်ယူလာဖို့အတွက်ပေါ့နော်ပြီးလို့ရှိရင်အမျိုးသမီးတွေလည်းဒီခုနပြောတဲ့ awareness ဖြစ်အောင်သူတို့တွေသိလာအောင်ဒီလိုမျိုးမျိုးယူလာအောင်သိအောင်မျိုးဌာနတွေစုမျိုးပွဲလေးတွေမျိုးသီးတွေကိုကိုယ်တိုင်ကောင်းဆောင်မှုနေအောင်ယူလာအောင်လုပ်ဖို့အတွက်တောင်းအပ်ရရှိပါတယ်ပြီးလို့ရှိရင်တော့အမျိုးသမီးစာဆောင်တွေကနေပြီးတော့နိုင်ငံတကာမှာအမျိုးသမီးကောင်းဆောင်တွေလူငွေကောင်းဆောင်တွေဖြစ်လာအောင်လုံးရရှိပါအဲ့ဒါအပြင်တော့ခါပါရှိတယ်ဆိုလို့ရှိရင်တော့ဒီ research အပိုင်းပေါ့နော်မြန်မာဒီအမတ်အေးတော့ဘလောက်ရှိနေကိုကဘလောက်ကို target ထားချင်တာလဲဆိုတော့ဒီ research လုပ်နေတဲ့အပိုင်းမျိုးတွေလည်းစုဖွဲ့စည်းရအစားပြုလုပ်ခဲ့နေပါတယ်ခင်ဗျအ
ဲ့ဒါဒီကိုကွန်မိုစင်တို့လိုက်ပြီးတော့ပေါ့နော်ဒီ grant ပေးဖို့ရွေးတဲ့ခါမှာဘယ်လိုမျိုးသတ်မှတ်ချက်တွေထားပါလဲရှင်
အဓိကကတော့ကျွန်တော်တို့ဒီ grant တွေကိုပြီးတဲ့အခါမှာ nominee ကတော့ proposal ကိုဟိုရှောက်ပါဆိုပြီးကျွန်တော် invite လုပ်တယ်မြင်ကျွန်တော်မရှိပါဘူးဒီအဖွဲ့အစည်းတွေကကျွန်တော်တို့ရဲ့ mission ဒီ democracy နဲ့လူ့ခွင့်ရယ်ကိုညှင့်တင်နိုင်မယ်ဒီမျိုးတွေခံကနာညှင့်တင်နိုင်မယ်လို့သူတို့ယုံကြည်တယ်ဆိုလို့ရှိရင်သူတို့ရဲ့လုပ်ငန်းစဉ်သူတို့ဘာလုပ်ချင်လဲဆိုတဲ့ဟာကိုကျွန်တော်တို့ရှိ proposal တင်ရပါတယ်ကျွန်တော်တို့ကကြည့်ပြီးတော့ကျွန်တော်တို့ရဲ့ mandate နဲ့ kait မယ် budget နဲ့ kait မယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ကူညီပေးပါတယ်ခင်ဗျာ
Cause it only serves to make me more determined to achieve my fight.